အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကဒီမိုကရက်သမ္မတလဟီလာရီကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့စဉ်ကကိုယ်ပိုင်အီးမေးလ်စာပါအသုံးပြုခဲ့တဲ့ကိစ္စကိုပြန်ပြီးစုံစမ်းစစ်ဆေးမယ်လို့လွှတ်တော်အမတ်တွေကပြီးခဲ့တဲ့တောက်ချာနေ့ကအကြောင်းကြားခဲ့ပြီးနောက်မှာတော့အော်တိုဘာလရဲ့မျှော်လင့်မထားတဲ့အဖြစ်အပျက်ကအမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအပေါ်မှာရိုက်ခတ်စေခဲ့ပြန်ပါတယ်နိုဝင်ဘာလ၈ရက်နေ့မှာမဲဆန္ဒရှင်တွေသမ္မတတစ်ကိုရွေးကောက်တင်မြှောက်ဖို့၁၇ရက်လောက်အလိုမှာဒီသတင်းထွက်ခဲ့တာပါ VOA သတင်းတောက်ဂျင်မလုံးရဲ့သတင်းလှော်ကိုဆက်ပြီးနားဆင်ကြပါအောင်ရှင်လူလူစည်းရုံးပွဲအတွက်အိုင်ဝါပြည်နယ်ကိုဟီလာရီကလင်တန်ရောက်ရှိချိန်မှာပဲပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကဟီလာရီကလင်တန်ပါဝင်ပတ်သက်နေတဲ့အီးမေးလ်တွေထဲကအချက်အလက်တွေကိုစုံစမ်းစစ်ဆေးနေတယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်အစ်စ်ထက်တွေ့တဲ့အီးမေးလ်တွေကိုစစ်ဆေးနေတာလို့ FBI ကလွှတ်တော်အမှတ်တွေကိုပြောခဲ့တာပါ။လိမ်ပိုင်းဆိုင်ရာဖောက်ပြားမှုဆိုင်ရာဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဒီမိုကရက်လွှတ်တော်အမှတ်အန်တိုနီဝိန်နာနဲ့ပတ်သက်ပြီးတီးခြားစုံစမ်းစစ်ဆေးမှုတွေနဲ့အခုတွေ့ရှိချက်ဆက်ဆက်မှုရှိတယ်ဆိုတဲ့ပြောဆိုချက်တွေလည်းထွက်ပေါ်လာတာပါ။မစ္စတာဝိန်နာကဟီလာရီကလင်တန်ရဲ့ထိပ်တန်းလက်ထောက်ဟျူမာအဗီဒင်ရဲ့ခင်ပွန်းဟောင်းဖြစ်ပါတယ်။Mrs. Clinton ရဲ့ပြိုင်ဘက် Republican သမ္မတလောင်း Donald Trump ကတော့ New Hampshire ကလူမှုစည်းရုံးပွဲမှာဒီသတင်းနဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ
် The FBI has just sent a letter to Congress informing them
နိုင်ငံရေးဝန်ကြီးအောင် Hillary Clinton ဘောစုံစမ်းစစ်ဆေးမှုနဲ့ပတ်သက်နေတဲ့ email အစ်စ်တွေကိုထပ်တွေ့ရတယ်လို့ FBI ကလွှတ်တော်ကိုစာပို့ထားပါပြီ
ပြီးခဲ့တဲ့ဇူလိုင်လထုံးကတော့ FBI ညွှန်ကြားရေးမှူး James Comey က Mrs. Clinton အနေနဲ့ကိုယ်ပိုင် email စာပါအသုံးပြုခဲ့မှုဟာအမှုမဲ့အမှတ်မဲ့လုံဆောင်ချက်သာဖြစ်ပြီးပြင်းမှုကျူးလွန်တဲ့အဆင့်ထိမရောက်ဘူးလို့မှတ်ချက်ပေးခဲ့တာပါ
Although we did not find clear evidence that Secretary Clinton or her colleagues
in ငွေကြေးဝန်ကြီး Clinton ဒါမှမဟုတ်လေသူ့ရဲ့လုပ်ဖို့ကံပတ်တွေဟာလျှို့ဝှက်အချက်လက်တွေကိုကံပတ်အသုံးပြုမှုနဲ့ပတ်သက်တဲ့ဥပဒေတွေကိုချိုးဖောက်ဖို့ရည်ရွယ်တဲ့တက်တဲ့အထောက်အထားခံခဲ့မှမှမတွေ့ရပါပဲလို့တိတ်ပြီးအရေးကြီးတဲ့ထိတ်တန်းလျှို့ဝှက်အချက်လက်တွေကိုကင်ကြွယ်တာမှာတော့အတော့ကိုဂယုမဆိုင်ခဲ့တဲ့တက်တဲ့အထောက်အထားတွေကိုတွေ့ရပါတယ
်။ email ကိစ္စအရှုပ်တော်ပုံကြောင့် Hillary Clinton အပေါ်မဲဆန္ဒရှင်တွေရဲ့ယုံကြည်မှုရောတာကိုတော့လူမှုစစ်တမ်းတွေမှာတွေ့ရပါတယ်။ Mrs. Clinton အပေါ်တရားမစွဲဖို့ FBI ရဲ့ဆုံးဖြတ်ချက်အပေါ်ပြိုင်ဘက် Donald Trump ကအစဉ်တစိုက်ရှုတ်ချပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း New Hampshire ကလူမှုစည်းရုံးပွဲမှာတော့ Mr. Trump ကတမျိုးပြောင်းပြီးပြောခဲ့ပါတယ
် This was a grave miscarriage of justice that the American people fully understood.
ဒါကတိတ်ကိုကြီးမားတဲ့လွဲမားတဲ့စီရင်ချက်ဆိုတာကိုအမေရိကန်ပြည်သူတွေအပြည့်အဝနားလည်ထားပါတယ်အခုတော့ဒီအချက်ကိုပြန်ပြီးပြုပြင်နိုင်တော့မယ်လို့အားလုံးကမျှော်လင့်နေကြပါတယ်
Mrs. Clinton ကတော့ပြီးခဲ့တဲ့တောက်ချန်နေနှောင်းပိုင်း Iowa မှာဒီကိစ္စအပေါ်အခုလိုပြောပါတယ်
So the American people deserve to get the full and complete facts immediately.
American ပြည်သူတွေအနေနဲ့အချက်အလက်ပြည့်စုံအားလုံးကိုအချိန်မဆိုင်မဲသိတင်ပါတယ် FBI ညွှန်ကြားမှုကိုယ်တိုင်ကသူ့ရဲ့စာထဲမှာကိုးကားထားတဲ့အီးမေးလ်တွေဟာအရေးပါသလားအရေးမပါဘူးလားဆိုတာကိုမသိဘူးလို့ပြောထားပါတယ်သူတို့ဘာတွေပဲဆောင်ရွက်ပါစေပြီးခဲ့တဲ့ဇူလိုင်လကဆုံးဖြတ်ချက်ကတော့အပြောင်းလဲရှိမှာမဟုတ်ဘူးဆိုတာကိုကျမယုံကြည်ပါတယ
် Republican တွေဘက်က FBI ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြပြီမဲ့လေဒီဆုံးဖြတ်ချက်အပေါ်ဝေဖန်သူတွေလည်းရှိနေပါတယ်နိုင်ငံရေးဆိုင်ရာကြွမ်းကျင်သူ Jason Johnson ကတော့ Skype ကနေတဆင့်အခုလိုဝေဖန်ပါတယ
် I was disgusted this is the most unprofessional unprecedented and inappropriate
ကျွန်တော်ကတော့စိတ်ပျက်ပါတယ်ဒီဆုံးဖြတ်ချက်ဟာတရားရေးဌာနရဲ့လုံထုံးလုံနည်းတွေကနေလုတ်ပိုင်ခွင့်ကိုအသုံးပြုတဲ့နေရာမှာကျင့်ဝတ်နဲ့မညီဆုံးအဖောက်ဖျက်ဆုံးထင်မထားနိုင်တော့အောင်မသင့်တော်ဆုံးဆောင်ချက်ဖြစ်ပါတယ်။အမေရိကန်သမိုင်းမှာတော့မှဒါမျိုးရှိမယ်လို့မထင်ပါဘူး
။နိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ရဲ့အီးမေးလ်ကိစ္စတောက်ချန်နေကပြန်ပြီးထွက်ပေါ်လာတာကသမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအပေါ်ထင်မှတ်မထားတဲ့ရိုက်ခတ်မှုပါ။ဒါပေမဲ့လည်းလူမှုစစ်တမ်းတွေမှာတော့တနိုင်ငံလုံးအတိုင်းအတာမှရောနိုဝင်ဘာလ၈ရက်နေ့သမ္မတရွေးကောက်ပွဲရလဒ်ကိုအဆုံးအဖြတ်ပေးရမှာအရေးပါတဲ့ပြည်နယ်တွေမှာရော Mrs. Clinton က Mr. Trump ကိုအသာစီးရနေစေဖြစ်ပါတယ်ရှင်။